ဘာတဝမ်းမှာယောဂကူးစက်ခံရသူစုစုပေါင်း၄တန်းကျော်နေပြီးတေဆုံးသူအရေအတွက်2,800ကျော်ရှိလာနေပြီဖြစ်တယ်လို့တနင်္ဂနွေနေ့က Johns Hopkins တက္ကသိုလ်စီးရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအတောအတွင်း COVID-19 ယောဂကူးစက်မှုဒုတိယလှိုင်းဖြစ်လာနိုင်ခြေရှိနေကြောင်းတောင်ကိုရီးယားအစိုးရကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလုံးဝအပြည့်ရက်သွားတာမဟုတ်သေးဘူးလို့တနင်္ဂနွေနေ့ကနိုင်ငံကိုပြောကြားတဲ့မိကုံးမှာသမရမွန်ဂျေအင်းကပြောပါတယ်။တောင်ကိုရီးယားမှာတစ်လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းပြန်ပြီးမြင့်တက်လာခဲ့ပြီးတဲ့နောက်အခုလိုသမရမွန်ဂျေအင်းကသတိပေးပြောကြားခဲ့တာပါ။တရုတ်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူအသစ်14ဦးကိုတွေ့ရှိခဲ့ကြောင်းတနင်္ဂနွေနေ့ကကြေညာခဲ့ပြီးဒါဟာ10ရက်အတွင်းပထမဆုံး10ကနန်းအရေအတွက်ဖြစ်ပါတယ်။ကယ်ယောဂါထိန်းချုပ်ရေးကန့်သက်ချက်တွေကိုပြီးခဲ့တဲ့သတင်းဘက်ကစတင်ဖြေလျှော့ခဲ့တဲ့ဂျာမနီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုရိုနာဗိုင်းရပ်စ်ကူးစက်သူတချို့ကိုတွေ့ရှိခဲ့ပြီးအထူးသဖြင့်သက်ကြီးရွယ်အိုစောင့်ရှောက်ရေးဂေဟာတွေနဲ့တားသက်ရုံတွေမှာဖြစ်တယ်လို့ဆိုပါတယ်။စပိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတွေမှာတော့စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းကိုဖြည်းဖြည်းချင်းစတင်ဖွင့်လှစ်နေကြပါတယ်။